အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီအနေနဲ့ဒီညီညွတ်ရေးကိုပြတ်ပြားစေမယ်ပါတီတွင်အုပ်စုဖွဲ့တာတွေကိုမလုပ်ကြဖို့ပါတီရဲ့ဗဟိုစီကံထင်တဲ့အဖွဲ့ကောင်းဆောင်ဦးညံဝင်းကပြောဆိုလိုက်ပါတယ်နိုင်ငံရေးပါတီဖြစ်တဲ့အလျောက်ပြည်သူတွေရဲ့ထောက်ခံမှုရမှာရက်တီလို့ရနိုင်မှာဖြစ်တဲ့အတွက်ပြည်သူကိုအလုံးကျွေးပြုနိုင်အောင်လူလူနဲ့ထိတွေ့နေဖို့လိုအပ်ကြောင်းလည်းသူကပြောပါတယ်အပြည့်အစုံကိုတော့ကိုစုံဝင်းလိုင်ကပြောပြပေးပါရှင်
တရားပြည်နယ်လွန်ကော်မြို့နယ်မှာဖေဖော်ဝါရီ17ရက်တင်းနှင်းတွင်နေကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတဲကိုလူ2000ကျော်ဝင်ရောက်ခဲ့တဲ့ပါတီအဆိုပြုလွှာပြည်အပွဲအခမ်းအနားမှာအဖွဲ့ချုပ်အတွင်းလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေပါတီအပေါ်ပြင်ပကဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ပါတီဗဟိုစည်းကမ်းထင်းသိမ်းရေးအဖွဲ့ခေါင်းဆောင်အဖြစ်ပြီးခဲ့တဲ့ဖေဖော်ဝါရီ29ရက်နေ့ကစတင်တာဝန်ယူပြီးတဲ့နောက်ပထမဆုံးအကြိမ်ဦးညာဝင်းကတတိပင်းပြောကြားလိုက်တာဖြစ်ပါတယ်နိုင်ငံရေးအရာမှန်ကန်မှုကိုမစင်စားပဲပါတီတွင်းအုပ်စုဖွဲ့တာတွေသူ့လူကိုယ်လူဘက်ကိုပဲရက်တီလှုပ်ဆောင်တာတွေမြင်တွေ့နေရတဲ့အတွက်တရားပြည်နယ်အခမ်းအနားအတွင်းတနည်းအနေနဲ့ကသူ့အနေနဲ့အဲ့ဒီလိုထက်တွင်းပြောဆိုခဲ့ခြင်းဖြစ်တယ်လို့ဦးညောင်ဝင်းက VOA ကိုပြောပါတယ
်ဒုက္ခအတိုင်းပဲကျွန်တော်တို့အုပ်စုဖွဲ့ကသူ့လူနဲ့ကိုယ်စားအနေနဲ့လုံးမနိုင်ငံရေးအရာမှန်ကန်မှုကိုမစင်စားဘူးသူ့လူပဲသူ့ဘက်ကရမယ်ဒီလိုတော့ငါတို့နဲ့ပါတူရညာတူရဒီလိုသိကူးမျိုးတွေကကျွန်တော်ညွှန်ရည်အတွက်စိုက်ကြတယ်။အဲဒါမျိုးတွေမရှိဘဲနဲ့သိရှိသိကြညွှန်ရည်တို့ကိုကျွန်တော်တိုက်တော့
ဟုတ်ကဲ့ပါတီထဲမှာအုပ်စုဖွဲ့ကြတဲ့အနေအထားမျိုးတွေကိုမြင်ရကြားလို့
ဟုတ်ပါတယ်ဟုတ်ပါတယ
်အခုနောက်ပိုင်းအဖွဲ့ချုပ်ရဲ့ရက်တီလှုပ်ဆောင်ချက်တွေအပါအဝင် NLD အစိုးရရဲ့မူဝါဒတွေအပေါ်အပြင်းအထန်ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတာတွေကိုလည်းသူ့အနေနဲ့ကြားသိနေရကြောင်းဦးညဝင်းကပြောပါတယ
်အဲ့ဒါကြားလာလဲပါတာပေါ့ကျွန်တော်တို့ကပါတီထဲမှာရှိနေတော့ပါတီထဲမှာဖြစ်နေတာလေးကိုလည်းကျွန်တော်တို့သိနေတယ်လေအဲကြောင့်အဲ့ဒါကိုသိကျင်နေအောင်ကျွန်တော်ပြောတာပါ
နိုင်ငံရေးပါတီတခုဖြစ်တဲ့အတွက်လူထုကိုအကျိုးပြုနိုင်မဲ့လုပ်ငန်းတွေလှုပ်ဆောင်နိုင်ဖို့ကိုယ်ချင်းချင်းညီညွတ်ကြဖို့လိုအပ်တယ်ဆိုတာကိုပါတီဝင်တွေကိုအတိပေးလိုတဲ့သဘောနဲ့ပြောဆိုခြင်းဖြစ်တယ်ဆိုတာကိုလည်းဦးညောင်ဝင်းကပြောပါတယ
်နိုင်ငံရေးနဲ့ညီညွတ်ရေးကျွန်တော်ပြောတာအဓိကအစီကျွန်တော်တို့နိုင်ငံရေးပါတီတရားဖြစ်တဲ့အဖွဲ့ချုပ်ကရှေ့ကိုလူချင်းနဲ့ဒီမိုကရေစီပန်းနိုင်ကိုသွားခြင်းဆရာတွေကိုသိရှေ့ရမယ်သိချာမယ်ကျွန်တော်ညွှန်ရည်ကိုဥတည်ရဲ့အလုပ်ကိုင်နေတော့ဟိုဒါကိုကျွန်တော်ပြောနေတဲ့သဘောကျွန်တော်တို့နိုင်ငံရေးပါတီကသူစုမပါဘဲနဲ့ပြည်သူမတော်တာမနဲ့ရည်ရည်လိုလည်းမရပါဘူး။ဒါပြည်သူထောက်ခံမှုဆိုရင်ပြည်သူတွေကိုပါအလုပ်ကျေးဇူးနိုင်မယ်။အဲအလုပ်ကျေးဇူးကဘယ်ဟာအသင့်တော်လဲဆိုတာကဒါလူလူနဲ့ထိတွေ့တော့အရေးကြီးတာထိတွေ့မှုတွေအစဉ်ဆက်အစဉ်မပြတ်ရှိနေမှကျွန်တော်တို့လူစုအကျိုးကိုဆွဲဆောင်မှာအဲ့ဒါကိုကျွန်တော်ပြောတာပါ
။ဒါပြင် NLD ပါတီရဲ့အဓိကနိုင်ငံရေးကြီးမန်းချက်တွေထဲမှာတခုအပါအဝင်ဖြစ်တဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်လည်းလက်ရှိမှာစ조사ဆောင်ရွက်နေကြောင်းဦးညောင်ဝင်းကဆက်ပြောပါတယ
်သူတို့တက်ကြတယ်တကယ်ဦးရီကြီးကိုစဉ်းစားတကယ်ဖြစ်မှာပါလိမ့်လို့ဆိုတော့စဉ်းစားအဖြစ်မှာဒီကိုမစဉ်းစားဘဲနဲ့ဖွဲ့စည်းပုံချိန်ကဦးရီကိုကာကွယ်မယ်မထိခိုက်သေးရဘူးပြောနေလို့ရှိရင်ဒါပန်းနိုင်ကိုရောက်မှာမဟုတ်ဘူးဟောကျွန်တော်တို့လူကျင်တာလည်းအဲ့ဒီကအဲ့ဒါပါပဲကျွန်တော်တို့အားလုံးတော်တော်ပါပဲအားလုံးညီညွတ်နဲ့ကြောင်းလဲကိုပြောကိုကျွန်တော်လိုချင်ပါတယ်ဘယ်သူမှမထိခိုက်စေတော့ဒါကိုလည်းအစဉ်အမြဲပဲဟောနီလန်းချာနေတယ်ချာလို့ရတဲ့တနေ့ကျွန်တော်တို့လူစားဒီလိုလည်းတည်တည်ကျွန်တော်တို့မှာပါ
အနေဒီပါတီဟာဒီဟိုပေါ့ရုပ်ောက်ပွဲမတိုင်ခင်ကလေးကဒီဖွဲ့စည်းပုံပြင်ဖို့ဒီမှန်းချက်ရှိခဲ့တယ်အဲ့ဒီအတိုင်းလဲဟိုရုပ်ောက်ပွဲကာလမှာပြောဆိုစည်းရုံးခဲ့တယ်ပေါ့အဲ့ဒီဟာကတော့အခုထိအထားမြောက်အောင်မြင်နိုင်ခြင်းမရှိသေးတော့အကယ်လို့အနေနဲ့ဘလိုများအချိန်မြင့်လှုပ်ဆောင်မှုစဉ်းစားထားတာမျိုးရှိပါသလဲဆိုလိုချင်တာ2008ဖွဲ့စည်းပုံကိုပြင်ဆင်
ဟုတ်တယ်2008ဖွဲ့စည်းပုံဖြစ်စဉ်မှုကျွန်တော်အများအားဖြင့်စူးစမ်းနေတယ်အများအားဖြင့်ညီပြော်တွေကြောင်းနေစူးစမ်းနေတယ်ဒါမျိုးကျွန်တော်တို့ကဒီလိုပဲဒီလိုပဲဆိုမရသေးပဲနဲ့ထုတ်ပြောတာမျိုးကလည်းမသိတော့ဘူးအဲဒါတော့ကျွန်တော်တို့ကြိုးစားနေတယ်ဆိုတာတော့ပဲကျွန်တော်ပြောနေရတာပါတက္ကနနာပြောနေတဲ့အချိန်လေးရှိလာရင်ကျွန်တော်ပြောပါမယ
်လူတည့်ရဲ့တခင်းနဲ့ထောက်ခံအားပေးမှုနဲ့2015ခုနှစ်အထွေထွေရွက်ကောက်ပွဲမှာအပြတ်အထန်နိုင်ရရှိပြီးအစိုးရဖွဲ့နိုင်ခဲ့တဲ့ NLD အစိုးရတက်တန်းဟာလာမယ့်2020ခုနှစ်မှာကုန်ဆုံးတော့မှာဖြစ်ပါတယ်အစိုးရတက်တန်းချန်ရှိနေသေးတဲ့အချိန်ကာလအတွင်းမှာ2008ဖွဲ့စည်းပုံကိုပြင်ဆင်နိုင်ရေးအတွက်သူတို့အနေနဲ့အစွမ်းကုန်ကြိုးစားဆောင်ရွက်နေကြောင်းပါတီတာဝန်ရှိသူတွေကပြောဆိုပါတယ်ဒါပေမဲ့လွတ်တော်အတွင်းအမှတ်နေရာ25ရာခိုင်နှုန်းကိုယူထားတဲ့တပ်မတော်သားကိုယ်စားလှယ်တွေရဲ့ထောက်ခံမှုမရနိုင်တဲ့အတွက်သ ဖွဲ့စည်းပုံပြင်ဆင်ရေးမှာအခက်အခဲတွေ့နေရတာလည်းဖြစ်ပါတယ်။ NLD ပါတီရဲ့ဗဟိုစည်းကမ်းထိန်းသိမ်းရေးအဖွဲ့ကတော့အရင်ဦးဝင်းထိန်နေရာမှာဦးညောင်ဝင်းကိုခေါင်းဆောင်ဖြစ်အစားထိုးပြီးလူသစ်တချို့အပါအဝင်အဖွဲ့ဝင်၉ဦးနဲ့ပြင်ဆင်ဖွဲ့စည်းလိုက်ကြောင်းဇန်နဝါရီလ29ရက်နေ့နေ့စွဲနဲ့ပါတီကတရားဝင်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။